Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2015ခုနှစ်မေလ1ရက်တောက်ချာနေ့ညနေပဲ VOA တန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနှาศင်နိုင်ကြပါလေရှင်။ကျမခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါ။ဒီညနေခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါပါ။ဆူပုံမှုနဲ့ဆန္ဒပြမှုတွေဖြစ်ပွားခဲ့တဲ့ဘယ်လ်တီမျိုးမျိုးမှာဒီကနေ့တောက်ကြံနေအဆာမှာတော့ငြိမ်သက်နေပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥရွှေမန်းနဲ့အဖွဲ့ကအမေရိကန်ပြည်ထောင်စုကိုရောက်ရှိနေပါတယ်။နီပေါ်နိုင်ငံမှာတော့ငလျင်တန်းကြောင့်တေဆုံးရသူအရေအတွက်အခုဆိုရင် 6,200 ရှိသွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ရယ်။
ကောင်းပါပြီဒေါက်ခင်မြတ်သက်ရှင်ဒီကနေ့ညနေပိုင်းဆက်ပြီးတော့ထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတွေထဲမှာတော့အလုတ်သမားနေဖြစ်တဲ့အတိုင်းအလုတ်သမားအရေးတွေကိုဦးစားပေးထုတ်လွှင့်သွားမှာဖြစ်ပြီးအရင်ရှုပ်ဆုံးအလုတ်ရှင်တွေဘက်ကလောက်ခလာစာတတ်မှတ်ချက်ဟာအလုတ်သမားတွေရဲ့နေ့စဉ်လူမှုဘဝလိုအပ်ချက်ကိုမဖြည့်ဆည်းနိုင်ဘူးလို့အလုတ်သမားတွေဘက်ကပြောပါတယ
်ကိုလိုချင်တဲ့အပြည့်အဝမရခဲ့ရင်တော့ပြင်းပြင်းနဲ့နေထားရမယ်ဆိုရင်လက်ခံတယ်3,000ထက်ပေါ့နော် 3,500
အလုတ်သမားနဲ့အလုတ်ရှင်တို့ဘက်ကဒီလာစာနဲ့ပတ်သက်လို့ထိမ့်ညီရေးကြက်ဆန်ဟတိုင်းမှာအလုတ်သမားတွေရဲ့လောက်ခလာစာတိုးမြင့်ရေးပေါ်မှာအလုတ်သမားအရေးတက်ကြွလှုပ်ရှားသူမတ်ဤရွှေစင်ရဲ့ပြောပြချက်နဲ့အတူအလုတ်ရှင်တွေရဲ့တုံ့ပြန်ချက်တွေကိုလည်းစူးစီးတင်ပြပေးထားပါတယ်ရှင်။တခါပြည်သူ့လွှတ်တော်အမတ်ဒီသူရဥရွှေမန်းနဲ့ကိုယ်စားလှယ်အဖွဲ့ဟာအမေရိကန်ခီးစဉ်အတွင်းဒီကနေ့မြို့တော်ဝါရှင်တန် DC မှာ Asia Society လူမှုမူဝါဒဆိုင်ရာသိပ်ပန်း Carnegie Endowment နဲ့ John Hopkins တက္ကသိုလ်တို့ကပူးပေါင်းပြီးတော့ကျင်းပမယ်မြမရွေးကောက်ပွဲအတွက်ဆွေးနွေးပွဲကိုတက်ရောက်ဖို့ရှိပါတယ်တခါအမေရိကန်နိုင်ငံရေးမှာလဲကြားမှကွာဟချက်တွေရှိနေတာဘာကြောင့်လဲဆိုတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုလည်းပြောပြပေးမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးပါမယ်ရှင
်ဆန္ဒပြမှုတွေနဲ့စူပူမှုတွေဖြစ်ခဲ့တဲ့အမေရိကန်ပြည်ထောင်စုဝါရှင်တန် DC ရဲ့မြောက်ပိုင်းဘယ်လ်တီမိုးမြို့မှာဒီကနေ့တောက်ကြံနေအဆက်မှာတော့ငြိမ်သက်နေပါတယ်Freddie Gray တိဆုံမှုပေါ်မှာရဲအစဉ်ခံစားတွေ့ရှိချက်နဲ့ပတ်သက်ပြီးမှန်းဆပြောဆိုချက်တွေကတိုးလာနေတာပါ။ April 19ရက်နေ့က Gray တိဆုံခဲ့တဲ့နေရာဝန်းကျင်မှာစုဝေးလမ်းလျှောက်ဆန္ဒပြခဲ့တဲ့နောက်ပိုင်းရဲတွေကငြိမ်ငြိမ်သက်သက်ရှိကြဖို့ပန်ကြားနေပေမဲ့မနေ့ကညဘက်တုန်းကတော့တင်းမာမှုတွေနဲ့ပောက်ကွဲမှုတို့နေပါဖြစ်ပွားခဲ့တာပါ။ဒါပေမဲ့ဆန္ဒပြသူတဦးကိုရဲကဖမ်းဆီးပြီးတဲ့နောက်မှာတော့အခြေအနေကိုရဲကပြန်ပြီးထိန်းသိမ်းနိုင်ခဲ့ပါတယ်။မနေ့ကကြာသပတေးနေ့အစောပိုင်းတုန်းကရဲတွေကစုံစမ်းစစ်ဆေးမှုရလဒ်တွေကို Maryland ပြည်နယ်ရှေ့နေချုပ်ရုံးကိုတင်သွင်းခဲ့ပါတယ်။ဒီကနေ့ဒီရုံးကနေ Gray ကိုဖမ်းဆီးမှုမှာပါဝင်တဲ့ရဲရရှိ6ဦးကိုတရားစွဲတဲ့မစွဲတဲ့အဆုံးဖြတ်ပေးမှာဖြစ်ပါတယ်။ Gray ရဲ့ဒဏ်ရာရီဟာရဲတွေသူ့ကိုအလုံးပိတ်ကားနဲ့ခေါ်ဆောင်သွားစဉ်ကပတ်ပတ်မထားတဲ့ Gray သူ့ဟာသူပဲဒဏ်ရာရခဲ့တာဟုတ်မဟုတ်အာဏာပိုင်းတွေကဆစ်ဆင်းနေတာပါဆန္ဒပြသူတွေနဲ့တက်ကြွလှုပ်ရှားသူတွေကတော့ဘယ်ဒီမိုးကအကြမ်းဖက်မှုနဲ့ဆန္ဒပြမှုတွေဟာ Freddie Gray တေဆုံးမှုတစ်ခုတည်းကြောင့်မဟုတ်ဘူးလို့ပြောပါတယ်သူတို့ Gray တေဆုံးခဲ့ရတာဟာဘာကြောင့်လဲဘာဖြစ်လို့လဲဆိုတာကိုသိကြင်ကြတဲ့အပြင်ဒီလိုဖြစ်အတွေ့ဟာ American နိုင်ငံတဝန်းမှာဖြစ်ပွားနေတာမို့ဒါဟာဘယ်ဒီမိုးတမျိုးတည်းပြဿနာမဟုတ်တော့ဘူးလို့ဆိုပါတယ်။ဘယ်လ်တီမိုးမြို့နယ်တသားတည်းဖြစ်ကြောင်းပြတာတဲ့အနေနဲ့ဖီလာဒဲဖီးယားအပါဝင်တခြားမြို့ကြီးတွေမှာလည်းမနေ့ကရဲရဲတွေရဲ့အကြမ်းဖက်မှုကိုကန့်ကွက်တဲ့ချီတက်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်
။အမေရိကန်စစ်ဒေသဆိုင်ရာအမေရိကန်တပ်ဖွဲ့အကြီးအကဲဗိုလ်ချုပ်ကြီးဖီလစ်ဘရစ်လော့ဖ်ကရုရှားဟာယူကရိန်းနိုင်ငံတွင်းမှာစီးရဲအရာဝင်ရောက်ဆက်ဖက်မှုတွေအရင်ကရှိခဲ့တယ်လို့နောက်ထပ်ဆက်လုပ်လာနိုင်ပွဲရှိတယ်လို့ပြောဆိုလိုက်ပါတယ်။အခြေယူကရိန်းဒေသမှာအစောပိုင်းတုန်းကရန်နာခဲ့တဲ့ထောက်ပံ့ရေးနဲ့တင်တန်းတွေရုရှားကပြန်ပေးတာမျိုးပြန်လည်တိဆောက်မှုလုပ်တာတွေအနာဂတ်မှာရှိလာနိုင်ကြောင်းနဲ့အပြစ်ခံရစေသဘောတူညီမှုရယူခဲ့တဲ့ February 12ရက်နောက်ပိုင်းတိုက်ခိုက်မှုတွေအတွင်းမှာအဲ့လိုထောက်ပံ့မှုတွေရှိခဲ့တယ်ဆိုတာတွေ့ရကြောင်းဗိုလ်ချုပ်ကြီး Brie Love ကပြောပါတယ်။ဒီပြောဆိုမှုဟာရုရှားသမ္မတပူတင်နဲ့မော်စကိုမြို့မှာ2နာရီကြာတွေ့ဆုံခဲ့ကြတဲ့နိုင်ငံတကာခေါင်းဆောင်တွေရဲ့သမ္မတပူတင်အပေါ်အမြင်နဲ့လုံးဝဆန့်ကျင်နေပါတယ်။အမေရိကန်သမ္မတဟောင်းဂျီမီကာတာကတော့ယူကရိန်းပြည်ပခန့်နဲ့ပတ်သက်လို့နိုင်ငံရေးအရဆွေးနွေးအဖြေရှာဖို့နဲ့စီးရေးလှုပ်ဆောင်မှုတွေလျှော့ချဖို့တောင်းဆိုထားတဲ့ Minsk မြို့သဘောတူညီချက်ကိုရုရှားကအကောင်အထည်ဖော်ဆောင်ရွက်ဖို့အခိုင်အမာဆုံးဖြတ်နေတာတွေ့ရတဲ့အတွက်ကျေနပ်ကြောင်းပြောဆိုပါတယ်။
ပါရှားပင်လယ်ကွေ့ထိပ်ကဟော့စမော့ရေးလက်ကြားကိုဖျက်တဲ့အမေရိကန်လမ်းလွှင့်လူထားတဲ့ကုန်သင်းမော်တွေကိုအီရန်တွေရဲ့ဂျားဖြတ်နှောက်ယှက်မှုနဲ့မကြုံရစေဖို့အမေရိကန်ရေတပ်သင်းမော်တွေရဲ့လိုက်ပါဆောင်ရှောက်မှုတွေစတင်လိုက်ပြီးဖြစ်ပါတယ်။အီရန်ကမာရှယ်အိုင်လန်းစ်အလံလွှင့်တင်ထားတဲ့ Mox Tigris သင်းမော်ကိုရပ်ခိုင်းပြီးပါလာတဲ့သင်းမော်သားတွေကိုဖမ်းဆီးခဲ့တဲ့နောက်မှာအီရန်ရဲ့လုပ်ရက်ကိုရန်လိုတဲ့လုပ်ရက်ဖြစ်နေရှုမြင်တဲ့အမေရိကန်အစိုးရကအခုလိုမူဝါဒချတုံ့ပြန်ရတာဖြစ်ကြောင်းအမေရိကန်ကာကွယ်ရေးအရှိတွေကပြောပါတယ်။ဒီသင်းမော်ကိုကန့်ကပ်ဖို့ပြောခဲ့ပေမဲ့ငင်းဆန်ခဲ့တဲ့အတွက်အီရန်ရေတပ်ကဒီသင်းမော်ကိုကန့်ကပ်ဖို့ဆောင့်ခေါ်ပြီးအရေးယူရတာဖြစ်ပါတယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရက်ကပြောပါတယ်။ဒါအပြင် Max သင်းမော်လိုင်းဟာအီရန်အစိုးရကိုအကြွေးပေးဆက်ဖို့ရှိနေတဲ့အတွက်အခုလို Max Tigris သင်းမော်ကိုဖမ်းဆီးရကြောင်းလည်းအီရန်အစိုးရကပြောပါတယ်။နိုင်ငံတကာရေချောင်းလှုပ်ထုံးလုံနည်းရသင်းမော်တွေဟာလက်နက်တွေတဲဆောင်လာဒါမှမဟုတ်ထောက်လိုင်းရေးလောက်တာလိုမျိုးချိုးဖောက်မှုတွေမလုံးမချင်းဒီရေလက်ကြားကိုအနှောက်အယှက်မရှိဖြတ်တန်းနိုင်ွေချင်းနေတာဖြစ်ပါတယ်
။ဆော်ဒီအာရေဗျားနိုင်ငံကိုတိုက်ခတ်ဖို့နေဆက်ဖြတ်ကျော်ပြီးအလုံးရင်းနဲ့ဝင်လာကြတဲ့ယေမင်ဟူသီတပုံတွေကိုပြန်လည်တိုက်ခတ်ရမှာဒါဇင်ပေါင်းများစွာသောတပုံတွေတည်ဆုံသွားတယ်လို့ဆော်ဒီကပြောပါတယ်။ဟူသီတပုံတွေဟာနေဆက်စခန်းတွေကိုတိုက်ခတ်ခဲ့တာဖြစ်ပါတယ်။ဆော်ဒီမြေပြင်တပ်နဲ့လေကြောင်းတပ်တွေကတပုံတွေကိုပြန်တိုက်ခဲ့တာပါ။ဆော်ဒီကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဂျာတာပလီနေညကဆော်ဒီတောင်ပိုင်းနာဂျူရန်ဒေသမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ဆော်ဒီစစ်သား3ဦးကြာဆုံးသွားတယ်လို့ဆိုပါတယ်။တပုံတွေအခုလိုအလုံးရင်းနဲ့နေဆက်ဖြတ်ကျော်ပြီးထိုးစစ်ဆင်တာဟာပထမဦးဆုံးအကြိမ်ဖြစ်ပါတယ်။ဆော်ဒီတွေကသူတို့ရဲ့လေကြောင်းထိုးစစ်တွေကိုရထားခဲ့တယ်လို့ပြီးခဲ့တဲ့သတင်းပတ်တဲ့ကြေညာခဲ့တာပါ။
ဘေးကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ပြည်တော်စုလွှတ်တော်နိုင်ကပြည်တော်ဒီသူလွှတ်တော်ဥက္ကဋ္ဌသူရဥရှိမန်းနဲ့ဖွင့်ဟာအမေရိကန်ပြည်တော်စုကိုရောက်ရှိနေပြီးမနေ့ကအမေရိကန်ထက်လွှတ်တော်နဲ့အောက်လွှတ်တော်မှရှိတဲ့ပါတီကြီးနှစ်ရက်စလုံးကအထင်ကြီးခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥရှိမန်းနဲ့အဖွဲ့ဟာအမေရိကန်အထက်လွှတ်တော်အများစုခေါင်းဆောင် Republican လွှတ်တော်မှ Mitch McConnell အောက်လွှတ်တော်အနည်းစုခေါင်းဆောင် Democrat လွှတ်တော်မှ Nancy Pelosi အောက်လွှတ်တော် Democrat လွှတ်တော်မှ Joe Crowley တို့ကိုကြာသပတေးနေ့မှာတီးခြားစီတွေ့ဆုံခဲ့တာပါ။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်းနိုင်ရဲ့ဖိတ်ကြားချက်အရဧပြီလ30ရက်နေ့မေလ6ရက်နေ့အထိတပတ်ကြာလာရောက်တဲ့သူရဥရှိမန်းရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံမှာဒီနှစ်ကုန်ကျင်းပဖို့ရှိနေတဲ့အထွေထွေရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအလားအလာတွေကိုအဓိကဆွေးနွေးသွားမယ်လို့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီက VOA ကိုပြောဆိုထားတာပါသူရဥချေမန်ဟာဒီကနေ့တောက်ကြနေမှာလဲဝါရှင်တန်မြို့တော်မှာရှိတဲ့ Asia Society မူဝါဒဆိုင်ရာသိပ္ပံ Carnegie Endowment နဲ့John Hopkins တက္ကသိုလ်ကိုပူးပေါင်းကျင်းပတဲ့ဆွေးနွေးပွဲတွေမှာမြန်မာနိုင်ငံမှာကျင်းပတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုဖို့စီစဉ်ထားပါတယ
်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလာတယ်လို့ယူဆရတဲ့ရွှေပြောင်းအလို့သမား30ကျော်ရဲ့ရုပ်အလောင်းကိုထိုင်းနိုင်ငံတောင်ပိုင်းလူကုံကူးလေးရှိတဲ့လမ်းကြောင်းပေါ်မှာတောက်ကြနေကရှာပွေတွေ့ရှိခဲ့တယ်လို့အာနာပိုင်းကပြောပါတယ်။အလောင်းရှာတွေ့တဲ့နေရာဟာမလေးရှားနယ်စပ်နဲ့နီးတဲ့ထိုင်းနိုင်ငံဆုံခရာခရိုင်ဆာရာဝိုဒေသမှာဖြစ်ပြီးလှေစီးတုတ်ကတဲ့တွေကိုလူကုန်ကူးသူတွေကယာယီထိမ့်သိမ့်နေရှိတဲ့နေရာလဲဖြစ်ပါတယ်။မြုပ်နှံထားတဲ့32လောင်းတွေက4လောင်းကိုခွဲစိတ်စစ်ဆေးဖို့စီရင်ကိုပို့ထားတယ်လို့ပြောပါတယ်။ရုပ်အလောင်းအလိုနီဘာပုတ်နေပြီးအဲ့ဒီတွေကဘင်္ဂလားဒေ့ရှ်နိုင်ငံသားအမျိုးသားတူအသက်ရှင်လျက်ပြန်တွေ့တာကြောင့်စီရင်ကိုပို့ပြီးကုသမှုခံယူလျက်ရှိပါတယ်။
နီပေါ်နိုင်ငံမှာငလျင်တန်းကြောင့်တေဆွန်ရသူရေတွက်ဟာဇက်တိုက်တိုးနေပြီးဒီကနေ့တောက်ကြနေမှာ6200အထိတိုးလာနေပါတယ်။ပြီးခဲ့တဲ့စနေဧပြီလ25ရက်နေ့ကလှုပ်ခတ်တဲ့ငရင်လင်းကြောင့်ပြိုကျပျက်စီးခဲ့တဲ့အပျက်စီးပုံတွေတဲကနေတေဆွန်သူတွေရဲ့အလောင်းတွေကိုနိုင်ငံတကာကယ်ဆယ်ရေးဖွဲ့တွေကရှာဖွေထုတ်ယူနေတာနဲ့အမျှတေဆွန်သူရေတွက်ထပ်ပြီးတိုးလာနိုင်မှုရှိနေပါတယ်။နီပေါ်အစိုးရကတေဆွန်ရသူမိသားစုတွေအတွက်ဒေါ်လာ1000စီပြင်းတကြိုစီဒေါ်လာ400စီပေးနေပါတယ်။ခတ်မန်တူမြို့တော်တဝမ်းလူတွေအပုတ်နှံနေလွှမ်းနေတာကလည်းဒေသခံအများများကိုစနေနေ့ငလင်းလှုပ်ပြီးချိန်ကစပြီးမိမိတို့ရဲ့နေအိမ်တွေကိုမပြန်မဲလဟာပြင်းတဲမှာပဲအိတ်ဆက်စီတဲ့အဓိကအကြောင်းဖြစ်နေတာပါငလင်းတန်းကလူပေါင်း၈တန်းကျော်ထိခိုက်ဆေးသလိုအိုးမဲ့အိမ်မဲ့ဖြစ်ရသူက၂တန်းတည်းမနည်းရှိတယ်လို့ကုလသမဂ္ဂကပြောပါတယ်အသက်ရှင်ရဲ့ကျန်နေသူနှုတ်ကိုလည်းမြို့တော်ခတ်မန်တူမှာကယ်ဆယ်ရေးသမားတွေကကယ်တင်နိုင်ပါတယ်အသက်15နှစ်ရွယ်ဆက်ကျော်တဲ့ယောက်ျားလေးတူကိုကယ်တင်နိုင်ခဲ့ပြီးနိုင်ပိုင်းချံမှာပဲနောက်မျိုးသမီးတူကိုလည်းကယ်နိုင်တာပါကုလသမဂ္ဂတန်းချီတဲ့ ငလင်းတန်းခံရသူတွေအတွက်အစားအစာတောက်သုံးရည်နဲ့ဆေးဝါးနေစရာတွေအကူအညီထောက်ပံ့ဖို့နိုင်ငံတကာကအကူအညီတောင်းခံထားပါတယ်
။မေလ1ရက်ဒီကနေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအလို့သမားနေ့မေဒီနေ့မှာကမ္ဘာတစ်လောကအလို့သမားတွေဟာလမ်းပေါ်ခြိတက်ဆန္ဒပြကြပြီးလောကလာစာတိုးပေးရေးအလို့ခွင်တွင်ကောင်းမွန်တဲ့အခြေအနေတွေပန်တီးပေးရေးတို့ကိုတောင်းဆိုခဲ့ကြပါတယ်။ရန်ကုန်မြို့မှာလည်းမြန်မာစစ်အုပ်အလို့သမားတွေရာနဲ့ချီစုဝေးပြီးအခြေခံလောကကိုတစ်နေ့9600အထိတိုးမြှင့်ပေးဖို့တောင်းဆိုဆန္ဒပြလိုက်ကြပါတယ်ခင်ဗျာ။
နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့ကြတာပါ။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်နဲ့ဒီရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနိုင်နိုင်ကြပါရဲ့ရှင်။အခုညနေကင်းထုတ်လွှင့်ပေးမဲ့သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးဒီကနေ့မေလ1ရက်နေ့မှာကြာရောက်တဲ့အလုသမားနေ့မှာမြန်မာအလုသမားတွေရဲ့တောင်းဆိုမှုကဘာလဲဆိုတာပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံတွင်းမှာဒီကနေ့ကြာရောက်တဲ့မေဒီနေ့နိုင်ငံတကာအလုသမားနေ့မှာအလုသမားအဖွဲ့အစည်းတွေကအခမ်းအနားတွေကျင်းပခဲ့ကြသလိုအလုသမားတွေရဲ့ရပိုင်ခွင့်အတွက်ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်။ရန်ကုန်တိုင်းလှိုင်သာယာဆက်မှုဆောင်မှာမြန်မာနိုင်ငံလုံးဆိုင်ရာအလုသမားတမကများအဖွဲ့ချုပ် CTUM ကလုပ်တဲ့မေဒီနေ့အခမ်းအနားမှာတော့မြန်မာအစိုးရပြည်ထောင်စုဝန်ကြီးဦးအောင်မင်းတက်ရောက်တယ်လို့ ILO အဖြစ်ဖြစ်ဆိုင်ရာအလုသမားဖွဲ့ချုပ်ကိုယ်စားလှယ်ကလည်းတက်ရောက်စကားပြောခဲ့ပါတယ်။တစ်ချိန်တည်းမှာပဲအလုသမားရေးရာနဲ့ပတ်သက်လို့လက်တလောအရေးကြီးအကြောင်းအရာဖြစ်နေတဲ့အနှိမ်ဆုံးလောက်ခလာစာသတ်မှတ်နိုင်ရေးအတွက်အလုသမားစန္ဒပြမှုတွေလည်းရှိခဲ့ပါတယ်။အလုသမားတွေအတွက်အနှိမ်ဆုံးသတ်မှတ်လောက်ခလာစာဟာကျပ်9600ရရှိရေးအတွက်ဆိုပြီးတော့အလုသမားတချို့ကတော့စန္ဒဖော်ထုတ်ဖို့ရန်ကုန်တိုင်းဒေသကြီးအစိုးရကသတ်မှတ်ပေးထားတဲ့တာမွေမြို့နယ်ကြိုက်ဆန်ဟစ်တိုင်းမှာတောင်းဆိုဆန္ဒပြခဲ့ကြပါတယ်အလုသမားတွေအတွက်နှိမ်ဆုံးလောက်ခလာစာသတ်မှတ်နိုင်ရေးဘာအတွက်လိုအပ်နေသလဲ VOA ရန်ကုန်အခြေစိုက်သတင်းတောက်မတ်မေခါကစုံစမ်းမေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ပါ Captain Making and Packing CMP လို့အတူကောက်ခေါ်တဲ့ထုတ်လုပ်ရေးလုပ်ငန်းရှင်တွေကအနှိမ်ဆုံးသတ်မှတ်လောက်ခလာစာကိုတရက်လင်း7500သာပေးနိုင်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကအဆိုပြုတင်ပြထားပါတယ်ဒီအပေါ်မှာအလုသမားတယောက်အတွက်လောက်ငါမှုမရှိတာကြောင့်ခုလိုဆန္ဒပြတောင်းဆိုခဲ့တာပါဒီလို CMB လုပ်ငန်းရှင်တွေဘက်ကအဆိုပြုတင်ပြထားတဲ့အနေအဆုံသတ်မှတ်လောက်ခလာစာသာအတီဖြစ်သွားပါကအလုရှင်တွေနဲ့အလုသမားကြားဆက်ဆံရေးပုံမှုဆိုးရွားသွားနိုင်တယ်လို့မြန်မာနိုင်ငံအလုသမားသတ်မှတ်ကများအဖွဲ့ချုပ် CTUM ကအလုသမားကောင်းဆောင်ကိုပြည်ဖြိုးအောင်ကခုလိုပြောပါတယ
်အလုသမားတော့လိုအပ်ချက်တွေများတယ်များတဲ့အနေအထားမှာသူတို့အတွက်အခကျင်းငွေနေသွားလုံးအားကြည့်တယ်အခုလက်ရှိပေါ့နော်ဟိုလုပ်ငန်းရှင်တွေပြောသလို1500မျိုးဖြစ်သွားမယ်ဆိုလို့ရှင်လည်းဒီတက်ပိုးဆိုးရတဲ့ဆက်ဆံရေးလုပ်ရှင်လုံးမှာဆက်ဆံရေးအခြေအနေဖြစ်လာမယ်ဒီတက်ပိုးပြီးများတဲ့ပေါ့နော်ဟို8000 7000ဆက်အနေအထားဖြစ်လာမယ်ဆိုလို့ရှင်လည်းဒီတွင်လုပ်ငန်းရှင်ကတော့အနည်းနဲ့များလို့ပြောက်သွားနိုင်တယ်ပေါ့နော
်အနေအဆုံသတ်မှတ်လောက်ခလာစာပေးနိုင်မှုအတွက်အလုသမားတွေရဲ့ကုန်ကြငွေစည်ရင်းကိုစစ်တမ်းကောက်ယူခဲ့တယ်လို့လုပ်ငန်းရှင်တွေရဲ့ကုန်ကြငွေနဲ့လုပ်ငန်းလေပတ်မှုဝင်ငွေကိုလည်းစစ်တမ်းကောက်ယူစီခြင်းနဲ့လို့ကိုပြေဖြိုးအောင်ကပြောပါတယ်ဒီလိုကောက်ယူမှသာအလုရှင်တွေဘက်ကအမှန်တကယ်ပေးနိုင်တဲ့နှုံတာကိုတိကျစွာထွက်လာမယ်လို့သူကခုလိုပြောပါတယ
်ဟုတ်လို့ကျွန်တော်တို့လူသမားတွေကတောင်းတဲ့အနေအထားတစ်ခုစီတကယ်လိုအပ်ချက်ရှိလို့တောင်းတာအဲ့မဲ့သူတို့ကပေးနိုင်တယ်မပေးနိုင်ဆိုတဲ့နေရာကြီးတော့ကျွန်တော်တို့တေချာတေချာမသိရသေးဘူးသူတို့မှဘောနကုန်ကြစိတ်တွေများလို့အဲ့မဲ့ကျွန်တော်တို့ကတကယ်စက်တန်းကောက်ပေးကျွန်တော်တို့အလို့သမားတွေကိုဘောနအနေဆုံးလောက်ခလာစာအတွက်ကိုစိုးရလှုပ်ရှင်လို့သမားဆိုပြီးတော့သုံးလဲသုံးမဆိုင်ပါဝင်တယ်ဒီဟိုဟာစက်တန်းကောက်တဲ့ဟာမျိုးလှုပ်သလိုလုပ်ငန်းရှင်တွေကုန်ကြစိတ်ကိုလည်းအဲ့လိုမျိုးစက်တန်းကောက်ပေးဒါဆိုရင်သူတို့တကယ်ကုန်ကြနေတဲ့ဟာနဲ့ကျွန်တော်တို့အလို့သမားတွေတောင်းတဲ့ဟာနဲ့ပေးနိုင်လားမပေးနိုင်လားဆိုတော့တကယ်ထိတ်တဲ့အချိန်ညာချိန်ထိုးပြီးတော့ကျွန်တော်တို့တောင်းကျင်တယ်။နေအလူမဘက်ကတောင်းတာနေတယ်သူတို့ဘက်ကပေးနိုင်ရင်သားနဲ့မပေးဆိုလို့ရှင်လဲကျွန်တော်တို့တောင်းမှုအနေထားမျိုးပေါ့နော်။မပေးတကယ်မပေးနိုင်ဆိုရင်အနေထားဆိုရှင်လဲအလူမိုက်နဲ့တိုင်းမညှိနိုင်နဲ့။မတို့ဘလို့ဘယ်အနေထားလောက်ကိုပြန်တောင်းဆိုမလဲ။ပေါ့နော်လုပ်ငန်းတွေပြေလည်ပြီးအနေထားတစ်ခုဘယ်အနေထားလောက်ရောက်လာလို့ရှင်။မတို့လူသမားတွေခံစားဝင်ဘလို့ပေးမလဲဆိုတာမျိုးတွေနဲ့ဒါမျိုးတော့ကျွန်တော်လှုပ်ရှင်တယ်ပေါ့နော်။
CMB လုပ်ငန်းရှင်တဦးကတော့အနေဆုံးသတ်မှတ်လောက်ခလာစာကိုတရက်လင်း7500ကျပ်သတ်မှတ်ပေးတာကအနေဆုံးအခြေခံတစ်ခုသာဖြစ်ကြောင်းလုပ်သားတဦးကိုအခြေခံလာစာအပြင်ထောက်ပံ့ချေရှာပါစေစတဲ့ဇယိစကားတွေကိုလုပ်ငန်းရှင်ဘက်ကထပ်ဆောင်ပေးထားရတဲ့အတွက်အခြေခံလုပ်သားတဦးမှာအနေဆုံးလောက်ခလာစာတသိန်းနီးပါးရတယ်လို့ခုလူပြောပါတယ
်မားတော့တကယ်1500ဆိုတဲ့ဟာအခြေခံဆိုတဲ့ဟာလေးကိုတကွက်အနေနဲ့ထားထားပြီးတော့ကြံနဲ့မှဒီစားစာပေးလို့မှကြံနဲ့အကွက်ကြီးအများကြီးရှိရပေါ့နော်အဲ့လိုမျိုးနဲ့တကယ်တမ်းပေါက်လိုက်လို့ရှိရင်အလုံသမားတယောက်ကအနည်းဆုံးတော့6000နဲ့တသိန်းဝန်းကျင်တော့ရကြတာလေးပဲ1500 ထောက်900ဆိုတဲ့လူရန်အလုံးသမားကဘာမှမသိနားမလဲဒီရဲ့လူတွေအခြေခံလောက်ကိုထောက်900ဖြစ်တာပါအမားတို့ကပရိုဒက်ရှင်ကိုလုပ်တဲ့အစိုးရပဲလို့ထွက်လာတဲ့ပရိုဒက်တိုင်းကအက်စပို့ဖြစ်မယ်ဆိုရင်ဝင်ငွေဖြစ်မှာပေါ့နော်ဟိုကျွမ်းကျင်လုပ်တာတွေနဲ့တကယ်ပရိုဒက်ကောင်းကောင်း quality ကောင်းအောင်အမားတို့တို့ကဝင်ငွေရမှာမဟုတ်လို့အဲ့လိုဝင်ငွေရမှာပဲအမားတို့ကနေပြီးတော့မှဒီဘက်မှာလာစာပေးတာတွေကနေအစကျန်တဲ့ကုန်ကြမ်းစည်းအကုန်လုံးအမားတို့ကကပါဖြစ်အဲ့လိုမဖြစ်ဘဲနဲ့ product တော့ထုတ်တယ်ဒါမဲ့လို့အက်စပို့မဖြစ်ခဲ့ဘူးဆိုရင်အမားတို့ကဒီရဲ့ကုန်ကြမ်းစည်းအကုန်လုံးဆိုက်ရ
လौတမခွင့်အေးကာကွယ်မြင့်တင်ရေးအလौတမရေးလှောက်ရှားသူမတ်ဤရွှေစင်ကတော့အနေဆုံးတတ်မှတ်လौခလစာမတတ်မှတ်နိုင်တဲ့အတွက်အလौတမတွေမှာနစ်နာမှုတွေရှိနေကြအောင်အနေဆုံးတတ်မှတ်လौခလစာကိုတိတိကျကျအမြန်ဆုံးတတ်မှတ်ပေးစေခြင်းကြောင့်လက်ရှိနှစ်ဖက်တောင်းဆိုနေတဲ့ပမာဏတွေဟာတင့်တင့်နဲ့နှုံတာပမာဏများမဟုတ်သေးကြောင်းခုလိုပြောဆိုလိုက်ပါတယ်
1900ရောမဖြစ်နိုင်ဘူး။ဒါတော့600ရလည်းမဖြစ်နိုင်ဘူး။ဒါပေမဲ့အခု3000ရလေးတောင်မဟုတ်ဆိုတော့မဆိုးဘူး။ဒီနေထားပေးမယ်ဆိုတော့ minimum waste ဖြစ်တယ်။ဟိုကလုံးငန်းကျွမ်းကျင်တဲ့စကေးဝါးကားတွေကတော့တက်သွားမှာ။ဒါကြောင့်မို့လို့လူသမားတွေလည်းမဆိုးရင်မကြောင်းကြပါနဲ့။ကိုလိုချင်တဲ့အပြည့်အဝမရခဲ့ရင်တော့တင့်တင့်နဲ့အနေထားရမယ်ဆိုရင်လက်ခံတယ်။3000ထပ်
ပေါ့နော်3900လေးတောင်အဲ့လောက်ပေးမယ်ဆိုခြင်းကျွန်တော်တို့နည်းနည်းစဉ်းစားစီခြင်းလေလို့သမားတို့လည်းကျွန်မအကြံပေးတာအဲ့ဒီဝင်းကျင်မှာပေးမယ်ဆိုလို့ရှိရင်ဒါကမီနီမမ်ဖြစ်တယ်လို့ရှိရင်နော်နိုင်ငံတော်သမ္မတကြီးကလည်းဒီကနေ့အလौတမားနေ့တဝင်လာမှာအလौတမားများနဲ့အလौရှင်များနှစ်ဦးနှစ်ဖက်သဘောတူညီပြီးလက်တွေ့လိုက်နာကျင့်သုံးနိုင်မဲ့နှုံသားကိုအစိုးရအလौရှင်နဲ့အလौတမားတုံးဦးတုံးဖလဲပြ သတ်မှတ်လောက်ခလာစာကိုသတ်မှတ်ပေးမယ်လို့ထုတ်ပြန်ပြောဆိုထားပါတယ်လက်တွေ့မှာတော့အနေဆုံးသတ်မှတ်လောက်ခလာစာသတ်မှတ်ဖို့ကခဲယင်းနေစေဖြစ်ပါတယ်ရှင
်မမေခါပါရှင်American Outlook Okatta Junbeina ရဲ့ဖိတ်ကြားချက်နဲ့ American ပြည်ထောင်စုကို April 30ရက်ကြာသပတေးနေ့ကရောက်လာတဲ့ပြည်ထောင်စုလွှတ်တော်နာယကသူရဥရွှေမန်ဦးဆောင်တဲ့မြန်မာလွှတ်တော်ကိုယ်စားလှယ်ဖွဲ့ဟာအထင်ကရဖြစ်တဲ့ American Congress အမတ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ April 30ရက်နေ့ကနေမတ်လ6ရက်ထိတပတ်ကြာမြင့်မဲ့ခီးစဉ်အတွင်းနှစ်နိုင်ငံဆက်ဆံရေးနဲ့ကုန်သွယ်စီးပွားရေးခွင့်လန်းတွေကိုလည်းအပြန်အလှန်ဆွေးနွေးသွားကြဖို့ရှိပါတယ်။အလားတူ Washington DC ကိုရောက်နေတဲ့တခြားမြန်မာလွှတ်တော်ကိုယ်စားလှယ်တွေနဲ့ American ပြည်နယ်ရွေးကောက်ပွဲတွေကိုလေ့လာဖို့ရှိနေပါတယ်။မအင်ဂျင်နိုင်ကပြောပြပေးပါမယ်ရှင
်သူရဥရွှေမန်းဦးဆောင်တဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာမနေ့ကအမေရိကန်အထက်လွှတ်တော်လူအများစုခေါင်းဆောင် Republican အမတ် Mitch McConnell အောက်လွှတ်တော်လူနည်းစုခေါင်းဆောင် Democrat အမတ် Nancy Pelosi အောက်လွှတ်တော် Democrat အမတ် Joe Crowley အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီအာရှနဲ့ Pacific Sub Committee ဥက္ကဋ္ဌ Matt Selmon တို့နဲ့တီးခြားစီတွေ့ဆုံခဲ့ပါတယ်အဲ့ဒီလိုတွေ့ဆုံရမှာမြန်မာနိုင်ငံမှာဒီနှစ်ထဲကျင်းပမဲ့အထွေထွေရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအလားအလာတွေကိုအဓိကပြောဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့အမေရိကန်ဒုနိုင်ငံသားကြီးဝန်ကြီးအန်တိုနီဘလင်ကန်နဲ့မေလ၄ရက်နေ့တင်းလာနေမှာတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။သူရဥရွှေမန်းရဲ့ဒုတိယအကြိမ်မြောက်အမေရိကန်ပြည်ထောင်စုခီးစဉ်ကိုအမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီနဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘီနာရုကပူးပေါင်းဖိတ်ကြားခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံသားကြီးဌာနပြောခွင့်ရအမျိုးသမီးကပြောပါတယ
် During his visit to Burma in August 2014 Secretary Kerry invited members of the Burmese parliament
to travel to the United States. မြန်မာနိုင်ငံခီးစဉ်အတွင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီကနေမြန်မာလွှတ်တော်ကိုယ်စားလှယ်တွေကိုအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ဖိတ်ကြားခဲ့ပါတယ်အမေရိကန်အစိုးရအဖွဲ့ဝင်တွေအမေရိကန်ကွန်ဂရက်အမတ်တွေနဲ့တွေ့ဆုံပြီးမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဆွေးနွေးပြောဆိုဖို့ဖိတ်ခေါ်ခဲ့တာပါ American Outlook တော်ဥက္ကဋ္ဌ John Pena ကလည်း American Congress အမတ်တွေနဲ့တွေ့ဆုံဖို့တီထောင်စုလွှတ်တော်နိုင်ကသူရဥရွှေမန်းကိုထပ်ပြီးဖိတ်ခေါ်ခဲ့ပါတယ်လို့သူကပြောသွားတာပါပြီးခဲ့တဲ့သတင်းပတ်တွေကမြန်မာအစိုးရကတစ်နှစ်ကို American Dollar 8,400 နဲ့စာချုပ်ချုပ်ငှားရမ်းခဲ့တဲ့ Washington DC အခြေဆိုင် Podestar အကျိုးဆောင်ဖွဲ့နဲ့လည်းသူရဥရွှေမန်းဦးဆောင်တဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့တွေ့ဆုံဖို့ရှိပါတယ်မြန်မာနိုင်ငံမှာ2015ရွေးကောက်ပွဲအပြီးနောင်တက်မဲ့အစိုးရအဖွဲ့မှသူရဥရွှေမန်းကိုသမ္မတလောင်းအဖြစ်အဆိုပြုခံရမယ်လို့ American အခြေစိုက်နိုင်ငံတကာအဖွဲ့တွေကခန့်မှန်းပြောဆိုနေကြပါတယ်။သူနဲ့အတူပြည်သူ့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌဦးလာမြင့်ဦးအပါအဝင်ကုံသွယ်ရေးနဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးရာကော်မတီအဖွဲ့ဝင်ဦးဝင်းတန်းဒေါက်တာဝင်းမြင့်လယ်သမားအလုပ်သမားနဲ့လူငယ်ရေးရာကော်မတီအဖွဲ့ဝင်ဦးသိန်းထွန်းတို့လိုက်ပါလာပါတယ်။
ဒီတော့တွင်မှာပဲအမေရိကန်ပြည်ထောင်စုရွေးကောက်ပွဲလည်လာဖို့ဧပြီလ25ရက်နေ့ကဝါရှင်တန်ဒီစီကိုရောက်ရှိလာတဲ့မြန်မာလွှတ်တော်နဲ့အရက်ဖက်ကိုယ်စားလှယ်12ဦးပါအဖွဲ့ဟာအမေရိကန်ရဲ့နိုင်ငံရေးစနစ်ကိုလည်လာနေတယ်လို့ခီးစင်မှာကိုယ်တိုင်ပါဝင်သူတဦးဖြစ်သူရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကပြောပါတယ်
စာပိုင်းမှာတော့အမေရိကန်နိုင်ငံရဲ့နိုင်ငံရေးစနစ်တွေပေါ့နော်တကယ်အထူးသဖြင့်ဒါကွန်ဂရက်ကိုဘလို့ဘလောက်ပါဝါရှိလဲနောက်ပြည်နယ်တွေဘလို့ decentralize လုပ်တယ်လဲပေါ့နော်ပါဝါတွေဘလို့အနှင်းထားလဲပြည်နယ်ကပါလီမန်တွေရဲ့အခြေအနေပေါ့နော်အဲ့ဒါတွေကိုအခုလောလောဆယ်ပေါ့ကျွန်တော်တို့ဒါဟိုစာတွေ့လေ့လာနေတာပေါ့စာတွေ့ဆိုတဲ့နေရာမှာဟိုပညာရှင်တွေကပြောပြတယ်ကျွန်တော်တို့တခါဒီ State Department က officials တွေကရှင်းပြတယ်ပေါ့เนาะအဲ့ဒီအနေထားဟိုပဲရှိသေးတယ်ပေါ့ခုလိုလိုစေတော့
အဲ့တော့ American ရွေးကောက်ပွဲနဲ့ဒီမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပခဲ့တဲ့အခြေအနေနဲ့ပေါ့เนาะဘယ်လိုကွာခြားတာတွေ့ရလဲရှင
်အဲ့တော့ဒီ American နိုင်ငံမှာကဒီပြည်ထောင်စုအစိုးရလို့ပြောရမှာပေါ့เนาะဒီ American အစိုးရကြီးကပြည်နယ်အသီးသီးကရွေးကောက်ပွဲတွေသူကလုံးဝဝင်မဆွတ်ဖက်ဘူးသူကလုံးဝပြည်내အသီးသီးရဲ့အစိုးရတွေကိုသူကလုံးဝလွတ်လပ်ခွင့်ပေးထားတာအဲ့တော့ပြည်내တစ်ခုချင်းမှာပြည်내တစ်ခုနဲ့တစ်ခုမတူတဲ့စံနှုန်းတွေရှိတယ်ပေါ့နော်ရွေးကောက်ပွဲကိုဟိုဘယ်လိုလုပ်မယ်ဟိုဘယ်လိုစီမံခန့်ခွဲမယ်ဆိုတာအစဟိုကိုယ့်ပြည်내အနေထားပေါ်မှာမူတည်ပြီးတော့သူတို့ကသတ်မှတ်တယ်မဲဆန္ဒနယ်တွေသတ်မှတ်တာအစပေါ့နော်တတိုင်းပြည်လုံးအတိုင်းအတာတွေနဲ့စနက်တက်တစ်ခုလည်းဖြစ်เสียမလို့ဘူးဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကြီးကအနေဆုံးစံသတ်မှတ်ချက်တွေကို minimum standard တွေကိုပြန်တန်းပေးလိုက်တာပဲသူကရှိတယ်။ပြည်နယ်တစ်ခုချင်းစီကသူတို့ရဲ့ပြည်နယ်ရဲ့တဘာဝနဲ့ရှိတဲ့လူဦးရေနဲ့ကိုက်ညီတဲ့လွှတ်တော်ကိုသူတို့ဟာသူတို့ဖန်တီးတယ်။သူတို့အပြည့်ဝဟောသူတို့ပြည်နယ်နဲ့သူတို့လွတ်လွတ်လပ်လပ်စီမံခန့်ခွဲတဲ့အတွက်ကြောင့်မလို့ပေါ့နော်တကယ်ကိုပဲပေါ့နော်ဟိုလူထုရဲ့သဘောထားပေါ့နော်လူထုရဲ့သဘောထားလူထုရဲ့အတန်ကိုပေါ့နော်သူတို့အပြည့်ဝဟိုရနိုင်တဲ့အနေထားကိုသူတို့ဖန်တီးထားတွေ့ရတယ်
သုံးပတ်ကြာမဲ့ခီးစဉ်အတွင်းအိန္ဒိယနာပြည်နယ်ရွေးကောက်ပွဲကျင်းပပုံကိုတွားရောက်လေ့လာကြမှာဖြစ်ပြီး Texas နဲ့ California ပြည်နယ်တွေကိုလည်းတွားရောက်လေ့လာကြမှာဖြစ်ပါရဲ့ရှင
်။မန်အင်ဂျင်နိုင်ပြောပြခဲ့တာပါ။သူရဥွှေမန်ဟာဒီကနေ့တောက်ကြနေ့မှာလဲဝါရှင်တန်မြို့တော်မှာရှိတဲ့ Asia Society မူဝါဒရေးရာဖွဲ့နဲ့ Carnegie Endowment နိုင်ငံတကာငြိမ်းချမ်းရေးအဖွဲ့တကJohn Hopkins တက္ကသိုလ်တို့ပူးပေါင်းကျင်းပတဲ့ဆွေးနွေးပွဲတွေမှာမြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ဆွေးနွေးပြောဆိုဖို့စီစဉ်ထားပါတယ်ရှင်။
ဂျတာဆူရလက်ထက်မှာပထမဆုံးအကြိမ်ဖြစ်တဲ့ထွေထွေရွေးကောက်ပွဲတွေကိုအခုနှစ်2015ခုနှစ်မှာပြုလုပ်ဖို့ရာထားပါတယ်။လာပိုင်းမဲ့ကြာတော့မဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့တော့ဒီအာဏာပိုင်တွေရဲ့ပြင်ဆင်မှုပါတီတွေရဲ့ပြင်ဆင်မှုလူလူကြားမှာရွေးကောက်ပွဲအသည့်နဲ့ပတ်သက်လို့နိုးကြားမှုစသဖြင့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အရေးအယောင်ငွေသက်တွေတိတ်ပြီးတော့မတွေ့ရသေးတာဘာကြောင့်ပါလဲ။အခုလာမဲ့စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတို့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတာမိမြန်လိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOE မြန်မာပိုင်းကိုကြိုတင်ပြဖို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392382554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်ကြမယ်သတို့ရှင်တွေကိုကျေးဇူးပါတယ်ခင
်ဗျာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုနိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုအလှည့်ပေးပါရစေအမေရိကန်လွှတ်တော်ထဲမှာအမျိုးသမီးလွှတ်တော်အမတ်ဦးရေစံချိန်တင်နိုင်ခဲ့ပြီးဖြစ်ပါတယ်။အထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရပ်ပေါင်းရဲ့လွှတ်တော်အမတ်တွေမှာအမျိုးသမီးတွေဟာ20ရာခိုင်နှုန်းလောက်ရှိပေမဲ့အမေရိကန်နိုင်ငံလူဦးရေရဲ့တဝက်ဟာအမျိုးသမီးဖြစ်တဲ့အတွက်တနိုင်ငံလုံးဦးရေနဲ့ရှင်ရင်နေနေပါသေးတယ်။ဒီတစ်ပတ် Los Angeles မှာကျင်းပသွားတဲ့ Mikan Institute ဒီကမ္ဘာညီလာခံမှာအမေရိကန်နိုင်ငံရေးမှာဘာကြောင့်ကြားမကွာဟာချက်တွေရှိနေသလဲဆိုတာကိုအမေရိကန်နိုင်ငံရေးလောကသားတွေကရှင်းပြသွားပါတယ်။ VOE သတင်းတောက် Elizabeth Lee ရဲ့သတင်းပေးပို့ချက်ကိုကိုတန်းထွတ်အောင်ကပြောပြပါမယ်ရှင်
။အမေရိကန်လွှတ်တော်မှာအခုချိန်ထိအမျိုးသားတွေရဲ့လွှတ်မှုမှုကကြီးနေသေးပဲဖြစ်ပါတယ
်။ Women only got the right to vote since 1920.
အမျိုးသမီးတွေဟာ1920ခုနှစ်ကမှမဲပေးခွင့်ရရှိခဲ့တာဖြစ်ပြီးတော့အစိုးရရဲ့လှုပ်ဆောင်ချက်တွေကလည်းအလွန်နှေးပါတယ်။
ဒါပေမဲ့အမျိုးသမီးတွေဟာတိုးတက်မှုတွေရရှိအောင်လုပ်နိုင်ကြတာဖြစ်ပါတယ်လို့လွှတ်တော်အမတ်မီမီဝေါ်တာစ်ကဆိုပါတယ်။သူဟာအမျိုးသမီးတော်တော်များများဘာကြောင့်အစိုးရဌာနတွေမှာခန့်အပ်ခြင်းမခံရလဲဆိုတာကိုအပြေရှားတဲ့ Milken Institute ကမ္ဘာညီလာခံမှာပါဝင်ဆွေးနွေးခဲ့တဲ့သူဖြစ်ပါတယ်။အစိုးရပေါ်ထားရှိတဲ့ပြည်သူတွေရဲ့အဆိုးမြင်မှုဟာပြဿနာတစ်ခုဖြစ်တယ်လို့ဟာဝိုင်ပြည်နယ်ကလွှတ်တော်အမတ်ထော့စီဂက်ဘတ်ကပြောလိုက်ပါတယ်။
I think there is a disconnect, especially from the millennial generation.
ဒီလိုညံ့ဖြင်းပြီးတော့အသုံးမကျတဲ့အစိုးရရဲ့မှာဘာလို့ဝင်ပါရမလဲဆိုတဲ့အတွေ့အကြုံဒီအထူးသဖြင့်အမတန်အောင်မြင်ပြီးတော့ထူးချွန်ကြတဲ့လူငယ်တွေတီချွန်တဲ့သူတွေကြားထဲမှာရှိနေပါတယ်
။အစိုးရယာတူးတွေကိုစိတ်ဝင်စားတဲ့အမျိုးသမီးတွေဟာအောင်မြင်တဲ့စီးယုံရေးဆင်းဖို့အတွက်လိုအပ်တဲ့ထောက်ပံ့မှုတွေရှိချင်မှလည်းရှိမှာပါလို့ Walters ကပြောလိုက်ပါတယ
်။ You can't get your message out if you don't have any money.
လူတယောက်ဟာငွေကြေးအင်အားမရှိရင်ကိုတင်ပြခြင်းတဲ့အချက်လက်တွေကိုတင်ပြနိုင်မှာမဟုတ်ပါဘူး။အမျိုးသမီးတော်တော်များများဟာအလုတ်ခွင်ကနေထွက်ပြီးအိမ်မှာသူတို့ကလေးတွေကိုပြုစုရတော့အလုတ်ခွင်မှာရရှိခဲ့တဲ့အတိုင်းဝိုင်းနဲ့အဆက်ပြတ်သွားကြပါတယ်။ကျွန်မအထင်ဒါဟာအမျိုးသမီးတွေငွေကြေးအင်အားစုဆောင်းတဲ့နေရာမှာပြဿနာဖြစ်စေပါတယ်
။အလုတ်ခွင်မှာရရှိတဲ့အတိုင်းဝိုင်းဟာစီးယုံရေးစနစ်အခါမှာငွေကြေးအရထောက်ပံ့ပေးနိုင်သူတွေဖြစ်ပါတယ်။အမျိုးသမီးတွေကြုံတွေ့နေရတဲ့တချို့စိန်ခေါ်မှုတွေအတွက်လွယ်ကူတဲ့အဖြေမရှိပေမဲ့အရေးချင်းရှိတဲ့အမျိုးသမီးတွေအောင်မြင်စွာအရွေးခံရဖို့အတွက်လုပ်လို့ရတဲ့အရာတွေရှိပါတယ်လို့ပါဝင်ဆွေးနွေးသူတွေကဆိုပါတယ်။ Laura Cox Kaplan ဟာဘန်နာရေးဆိုင်ရာဝန်ဆောင်မှုတွေပေးနေတဲ့ PWC အဖွဲ့ရဲ့အကျိုးဆောင်ဖြစ်ပြီးအစိုးရနဲ့ဆက်ဆံရသလိုစီမင်းစည်းကမ်းသတ်မှတ်ချက်တွေနဲ့အများပြည်သူရေးရမူဝါဒနဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းလှုပ်ဆောင်နေသူတူဖြစ်ပါတယ
်။ Talk to your organization about ways in which you can invest
လူငယ်ရေးအကျိုးအတွက်ကိုဘယ်လိုမျိုးရင်းနှီးမြှုပ်နှံလို့ရမလဲဆိုတဲ့နည်းလမ်းတွေကိုကိုနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့တိုင်ပင်ဆွေးနွေးကြပါ။ကောလိပ်ကျောင်းသူကျောင်းသားတွေ၊နေရာတီမှာမိမိတို့တူစီတို့လိုမျိုးလူတွေနဲ့ထိတွေ့နိုင်ဖို့အစီအစဉ်တစ်ခုထားရှိပါရစေ။အဲ့လိုမျိုးအစီအစဉ်ကနေပြီးတော့သူတို့ဟာအမေရိကန်အစိုးရအကြောင်းကိုသိယူနိုင်ပြီးတော့မိမိနဲ့တူစီကိုအတူယူလို့ရမယ်ဆိုတာမျိုးကိုပြသထိုင်မှာဖြစ်တဲ့အပြင်ဒါဟာသူတို့ကိုယ်တိုင်လည်းအကောင့်ထဲဖော်လို့ရတဲ့အိမ်မက်ဆိုတာကိုလည်းသိရှိနိုင်မှာဖြစ်ပါရစေ။
နိုင်ငံရေးမှာအမျိုးသမီးတွေပို့ပြီးပါဝင်နိုင်ဖို့အတွက်လမ်းညွန်ပြနိုင်တဲ့အမျိုးသမီးတွေရှိဖို့ကလည်းအရေးကြီးပါတယ်လို့ Walters ကပြောသွားပါတယ်
။ Women have to lead by example and we have
အမျိုးသမီးတွေဟာအတူယူစရာကောင်းတဲ့သူတွေအနေနဲ့လူငယ်အမျိုးသမီးတွေကိုလမ်းညွန်ရမှာဖြစ်ပြီးနိုင်ငံရဲ့အနာဂတ်အတွက်ကျမတို့စဉ်းစားရမှာပါ။ဒီလူငယ်အမျိုးသမီးတွေကိုလမ်းညွန်ဖို့အတွက်ကျမတို့စီမှာတာဝန်ရှိတယ်လို့ထင်ပါတယ်။
ဒီတော့ဒီလိုလမ်းညွှန်ခြင်းအဖြစ်အစိုးရဟာဘယ်လိုပုံစံမျိုးဖြစ်နိုင်တယ်လဲဆိုတာကိုပြသနိုင်မှာဖြစ်တဲ့အပြင်သူတို့တွေနောက်တစ်ချိန်မှာအစိုးရဌာနတွေမှာအလုပ်လုပ်ချင်စိတ်ပေါ်လာအောင်လုပ်နိုင်မှာဖြစ်တယ်လို့မျှော်လင့်နေသူတွေလည်းရှိပါတယ်ခင်ဗျာ
။ကိုတန်းထွတ်အောင်ပြောပြသွားတာပါရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။အခုတောက်ကြနေ့ညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာတော့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ကြီးညာပေးပါအောင်မယ်ရှင
်။ဆန္ဒပြမှုတွေနဲ့ဆွေးပွေးမှုတွေဖြစ်ခဲ့တဲ့ Maryland ပြည်နယ် Baltimore မြို့မှာဒီကနေ့တောက်ကြနေ့အစမှာတော့ငြိမ်သက်နေပါတယ်။ Freddie Gray ရဲ့တိုက်ဆုံမှုပေါ်မှာရဲအစီရင်ခံစာတွေ့ရှိချက်နဲ့ပတ်သက်လို့မှန်းဆပြောဆိုချက်တွေကတိုးလာနေပါတယ်။ Gray ကိုရဲကအလုံးပိတ်ကားနဲ့ခေါ်ဆောင်စင်မှာကပတ်ပတ်မထားတာကြောင့်အဲ့ဒီမှာသူ့ဟာသူပဲဒဏ်ရာရခဲ့သလားဆိုတာကိုအာဏာပိုင်တွေကစစ်ဆင်နေတာဖြစ်ပါတယ်။ Baltimore မြို့နဲ့တသားတည်းပြကြောင်းဖြစ်ကြောင်းပြတဲ့အနေနဲ့ Philadelphia အပါဝင်တခြားမြို့ကြီးတွေမှာလည်းမနေ့ကရဲတွေရဲ့အကြမ်းဖက်မှုကိုကန့်ကွက်တဲ့ချီတက်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်။နေပေါ်နိုင်ငံမှာငလျင်တန်းကြောင့်တည်ဆောင်းတဲ့အရေးတွေကဇက်တိုက်တိုးနေပြီးဒီကနေ့တောက်ကြနေမှာ6200အထိတိုးလာနေတာပါ။နေပေါ်အစိုးရကတည်ဆောင်းသူမိသားစုတွေအတွက်ဒေါ်လာ1000စီပြန်တကြိုစရိတ်ဒေါ်လာ400စီပေးနေပါတယ်။ပြည်အောင်စုလွှတ်တော်နာရကပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥရှင်မန်းနဲ့အဖွဲ့ဟာအမေရိကန်ပြည်အောင်စုကိုရောက်ရှိနေပြီးမနေ့ကအမေရိကန်အထက်လွှတ်တော်နဲ့အောက်လွှတ်တော်မှရှိတဲ့ပါတီကြီးနှစ်ရပ်စလုံးကထင်ကဲခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပါတယ်။သူရဥရှင်မန်းဟာဒီကနေ့လည်းဝါရှင်တန်မှာရှိတဲ့ Asia Society Carnegie Endowment နဲ့ John Hopkins တက္ကသိုလ်တို့ပူးပေါင်းကျင်းပတဲ့ဆွေးနွေးပွဲအတွင်းမှာမြန်မာနိုင်ငံကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြောဆိုဖို့စီစဉ်ထားပါတယ်။မေလာတည့်ရက်နေ့ဒီကနေ့မှာကြောက်ရွံ့တဲ့အပြည့်ပြည့်စုံအလုပ်သမားနေ့ကိုရန်ကုန်မြို့မှာမြန်မာဆက်ရုံအလုပ်သမားတွေရာနဲ့ချီဆုဝေးပြီးအချိန်ကလုံအားလကကိုတနေ့ကြက်5600အထိတိုးမြှင့်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်
။တောက်တာနေ့ညနေပဲနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်သိန်ဂီထိုက်ဖြစ်ပြီးအသံဖမ်းအင်ဂျင်နီယာကတော့ Glenn Von Carlio ဖြစ်ပါတယ်။VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတနေ့6ချိန်ထုတ်လွှင့်ပေးနေပြီးအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။ညနေခင်းအစီအစဉ်အဆုံးသတ်ပါစေရှင်။ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.